ောက်ချနေမလန်ပိုင်းကဒီရောက်ပြီးကလပ်သမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်ခဲ့တဲ့ကလေးသူငယ်များအခွင့်အရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာတမတ်ကြီးဦးဟောက်သူစွန်းကကလေးသူငယ်အရေးအတွက်မြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုတင်ပြသွားခဲ့ပါတယ်
Madam President, Myanmar is committed to ending and preventing violations and abuses against children.
မြန်မာနိုင်ငံဟာကလေးသူငယ်များပေါ်လူခွင့်ချိုးပေါက်တာအကြမ်းဖက်တာတွေကိုစုံစမ်းတိုင်စီဖို့စိတ်ပန်းချက်ထားပြီးပြည်တွင်းပြုလုပ်နေတဲ့အစီအစဉ်တွေနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ရေးအထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုလှုပ်ဆောင်နေတယ်လို့ပြောသွားခဲ့တာပါ။ပြီးခဲ့တဲ့ဇူလိုင်လ29ရက်ကဆိုရင်လူများမျှော်လင့်နေတဲ့ကလေးသူငယ်များအခွင့်ကာကွယ်ရေးခွင့်ကပ်ပွဲဥပဒေကိုပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းခဲ့ကြောင်းဒီဥပဒေသစ်ဟာမြန်မာနိုင်ငံမှာပြည်ပစုံမှုဥပဒေတစ်ခုဖြစ်ပြီးကလေးသူငယ်တွေရဲ့အခွင့်အရေးတွေနဲ့သူတို့အပေါ်အကြမ်းဖက်မှုတွေအပေါ်ကာကွယ်ဖို့အတွက်ကြည်ကြဲပြန့်ပြန့်ကြာတန်းထားတာဖြစ်တယ်လို့လည်းသမ္မတကြီးကပြောဆိုကြပါတယ်။လက်နက်ကန်ပဋိပက္ခမှာကလေးသူငယ်တွေအခွင့်အရေးချိုးဖောက်ခံရမှုကာကွယ်ဖို့အတွက်ဝန်ကြီးဌာနတွေပါဝင်တဲ့ကော်မတီတစ်ချက်ကိုဖွဲ့စည်းထားတယ်လို့လည်းပြောပါတယ်။2017ခုနှစ်ကကုလသမဂ္ဂရဲ့သဘောတူညီချက်ကရွေးမြောက်သေးတဲ့ကလေးသူငယ်တထောင်ကျော်ကိုလွတ်ပြေးခဲ့ပြီးလူအပိုင်ဝင်တွေကိုပြန်လည်ဝင်ရောက်စေခဲ့တယ်။အရေးကြီးဆုံးချက်ကတော့ကလေးစစ်သားစီခိုင်းမှုကအခုနှစ်တွေအတွက်တိတိကျကျကြာဆင်းသွားခြင်းဖြစ်တယ်လို့လည်းတာမကြီးဟောတူဆွမ်းကပြောကြားသွားခဲ့ပါတယ်။ဒါပြင်သမ္မတအရာရှိခွန်တောင်ကျော်အပါအဝင်ဝန်ထမ်း1000ခွဲကိုကလေးသူငယ်အခွင့်အရေးကာကွယ်မှုနဲ့ပတ်သက်ပြီးတင်နန်းပေးခဲ့တယ်လို့လူလူအသိပညာပေးရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေတယ်လို့လည်းကြေညာသွားခဲ့ပါတယ်ခင်ဗျ။